မြန်မာနိုင်ငံမှာရိုဟင်ဂျာမွတ်စလင်တွေကိုဆန့်ကျင်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုချက်ချင်းရပ်ဆိုင်းပစ်ဖို့အတွက်ဥရောပသမဂ္ဂကလွှတ်တော်အမတ်တွေကပန်ကြားလိုက်ပါတယ်။ကြာသပတေးနေ့ဘရပ်ဆဲလ်စ်မှာကျင်းပတဲ့ MEP လို့ခေါ်တဲ့ဥရောပသမဂ္ဂလွှတ်တော်အမတ်တွေရဲ့အစည်းအဝေးမှာအခုလိုပြောဆိုလိုက်တာပါ။ဥရောပသမဂ္ဂလွှတ်တော်အမတ်တွေကဒီအကြမ်းဖက်တိုက်ခိုက်မှုကျူးလွန်သူတွေနဲ့တခြားလူခွင့်ရေးချိုးဖောက်သူတွေကိုတရားဥပဒေအရအရေးယူပေးဖို့မြန်မာအစိုးရကိုရောလူမှုအတိုင်းအဝန်တစ်ခုလုံးကိုပါတောင်းဆိုခဲ့တာပါ။ဒါအပြင်မြန်မာနိုင်ငံမှာလုံခြုံရေးတာဝန်ယူထားသူတွေကပါဒီအကြမ်းဖက်မှုကျူးလွန်ရမှာပါဝင်နေတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်စုံစမ်းစစ်ဆေးပေးဖို့လည်းထပ်ပြီးတောင်းဆိုခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တာအတွက်ဥရောပသမဂ္ဂလွှတ်တော်အမတ်တွေကအတိအမှတ်ပြူတာနဲ့တစ်ချိန်တည်းမှာပဲရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေတွေအပါအဝင်မြန်မာနိုင်ငံတွင်တင်းမာမှုတွေကိုဖြစ်စေတဲ့အခြေခံအကြောင်းရင်းတွေအတွက်အပြေရှားဖို့လဲတိုက်တွန်းခဲ့ပါတယ်။ဥရောပသမဂ္ဂကနေမြန်မာနိုင်ငံအတွက်ကုန်သွယ်ရေးဆိုင်ရာအထူးခံစား권ပြန်လည်ချထားပေးတာနဲ့ပတ်သက်ပြီးလေးစားလိုက်နာမှုရှိမရှိဥရောပကော်မရှင်ကနေအနီးကပ်စောင့်ကြည့်ဖို့လဲတိုက်တွန်းခဲ့ပါတယ်။စလိုဗေးကီးယားနိုင်ငံရဲ့ဥရောပနိုင်ငံများလွတ်လပ်ရေးနဲ့ဒီမိုကရေစီအဖွဲ့ကဂျာရိုစလက်ပါစကာကတော့
Per to bizme nemali váhať pri stupňove ekonomického tlaku na banskú administratívu a pozastavením preferenčných výhod si vynútiť od banských úradov uznanie všetkých
ľudských ဥရောပသမဂ္ဂကနေမြန်မာနိုင်ငံအတွက်ကုန်သွယ်ရေးဆိုင်ရာအထူးခံစား권တွေပြန်ပြီးချထားပေးတာနဲ့တစ်ချိန်တည်းမှာပဲမြန်မာနိုင်ငံကိုဖိအားတွေပေးတင်တယ်လို့မစ္စတာပါစကာကပြောသွားတာပါဥရောပသမဂ္ဂလွှတ်တော်များမတ်များအဖွဲ့ကနေမြန်မာနိုင်ငံတွင်ဒီမိုကရေစီပြောင်းလဲမှုတွေနဲ့ပတ်သက်ပြီး EU ကနေအနီးကပ်စောင့်ကြည့်တင်တယ်လို့လာမယ့်2015ခုနှစ်ရွေးကောက်ပွဲအတွက်လည်း EU ကစောင့်ကြည့်လေ့လာသူတွေဆေလွှတ်ဖို့လဲတိုက်တွန်းလိုက်ပါတယ်